ခုရက်ပိုင်းအတွင်းဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်ဒုက္ခသည်အရင်နဲ့ပတ်သက်ပြီးထူးဆန်းတဲ့သတင်းတွေတစ်ခုပြီးတစ်ခုထွက်ပေါ်လာနေပါတယ်။ပထမသတင်းတစ်ပုဒ်ကတော့မြန်မာအရင်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ကင်တွယ်ဆောင်ရွက်ချက်တွေမအောင်မြင်ဖြစ်ခဲ့ရတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်အပါအဝင်ထိတ်တန့်အရာရှိကြီးတွေယာဒူးကနေနှုတ်ထွက်ပေးဖို့ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့သတင်းမှာနောက်တစ်ခုကလည်းအလားတူပါပဲ။သိပ်မကြားသေးခင်ကပဲပြပသတင်းမီဒီယာကိုပေါက်ကြားသွားခဲ့တဲ့အာဆီယံအရေးတုံ့ပြန်ဆောင်ရွက်ရေးနဲ့သုံးသပ်ရေးအဖွဲ့ IRAC ရဲ့အစီရင်ခံစာကိစ္စပါ။ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကတော့ဒီအစီရင်ခံစာပါအချက်လက်တွေဟာအမှားအယွင်းတွေများနေတယ်။နောက်ပြီးတော့မြန်မာအစိုးရရဲ့လူမျိုးတုံးတပ်ဖြတ်မှုကိုလည်းအားပေးရာရောက်တဲ့အတွက်အစီရင်ခံစာကိုပယ်ဖျက်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကထွက်ပေါ်ခဲ့တဲ့သတင်းတပုတ်မှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအတွင်းဝင်ရှာရီယန်အလမ်ကရိုဟင်ဂျာတွေပြန်ပို့ရေးကိစ္စမှာမြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ဆိုလိုက်ပြန်ပါတယ်။သူကနယူးယောက်မြို့ကတွေ့ဆုံပွဲတစ်ခုမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကိုလည်းအဲ့လိုပြောဆိုလိုက်တာပါ။ဒါတင်မကရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကတာဝန်ရှိသူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ရေးအတွက်နီလန်အစင်းစင်ကိုလည်းကုလသမဂ္ဂအတွင်းရင်းမှုချုပ်ကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့သူပြောခဲ့တာနဲ့မရှိမနှောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာပြောခဲ့တာတွေထဲမှာထူးခြားတာတွေပါနေပြန်ပါတယ်။ထုံးစံတိုင်းသူကရိုဟင်ဂျာတွေနေရပြန်ရေးကိစ္စမြန်မာအစိုးရကိုအပြစ်ပုံချလိုက်တယ်လို့တခြားတစ်ဖက်ကလည်းအဲ့ဒါလို့နေရပြန်မဖို့နိုင်သေးတာဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပြောကလည်းပါတယ်လို့ပြောဆိုလိုက်တာပါပဲ။အဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေဟာသူတို့အကျိုးစီးပွားအတွက်ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲဆက်ပြီးရှိနေစေချင်တယ်လို့သူကဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။ဒီပြောဆိုချက်တွေကိုခြုံငုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့နိုင်ငံတကာကရိုဟင်ဂျာအရေးလှုပ်ရှားသူတွေဟာဒုက္ခသည်တွေနေရပြန်ရေးကိစ္စပထမပိုင်းမှာမြန်မာအစိုးရကိုအကြိမ်ကြိမ်ဆွဆွဲပြောဆိုမှုတွေအဆက်မပြတ်လုပ်ခဲ့တယ်။အခုနောက်ပိုင်းတော့ကုလသမဂ္ဂအဖွဲ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အာဆီယံအဖွဲ့ကြီးအပါအဝင်နိုင်ငံတကာကအကူအညီပေးရေးအဖွဲ့တွေကိုပါအပြစ်တင်လာတာတွေ့နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့ရေးဘာပြဿနာတွေရှိနေပါသလဲ။လေ့လာကြည့်ကြအောင်ပါ။ဒီကတော့ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့မြန်မာနိုင်ငံကမွတ်စလင်ဒုက္ခသည်တွေကိုပြန်လက်ခံရေးကိစ္စမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရချင်းသဘောတူစာချုပ်ချုပ်ဆိုထားခဲ့တာတစ်နှစ်ခွဲကျော်ကြာမြင့်ခဲ့ပါပြီ။ဒါပေမဲ့လက်တွေ့မှာတစုံတယောက်မှတရားဝင်ပြန်ပို့တာပြန်လက်ခံတာမလုပ်နိုင်သေးပါဘူး။မြန်မာအစိုးရဘက်ကတော့စည်ရင်းညွန်နဲ့တိုက်ဆိုင်စစ်ဆေးပြီးသူတို့စီမှာတရားဝင်နေထိုင်သွားသူမှန်ရင်အားလုံးကိုပြန်လက်ခံမယ်လို့ပြောဆိုထားပါတယ်။အကြံဖက်သမားတွေကတော့လက်မခံဘူးလို့ဆိုပါတယ်။ပါလာရင်စစ်ဆေးမယ်၊စခန်းတွေယာယီနေထိုင်စေမယ်။အဲ့ဒီကနေတဆင့် Cash for Work အစီအစဉ်နဲ့အင်ညာဆောက်လို့နေရာချပေးမယ်နမူနာပုံစံတွေပြင်ဆင်ထားပြီးသတင်းမီဒီယာတွေကုလသမဂ္ဂကိုယ်စားလှယ်တွေအာဆီယံနဲ့တရုတ်ကိုယ်စားလှယ်တွေကိုမကြာခဏခေါ်ယူသွားပြီးပြသလေရှိပါတယ်မြန်မာအစိုးရရဲ့အစီအစဉ်နဲ့ပတ်သက်ပြီးဒုက္ခသည်တွေပြန်လာရင်စခန်းတွေမှာအကြကြီးနေကြရမလားသူတို့နေသွားခဲ့တဲ့ရွာတွေနဲ့အနည်းဆုံးမှာပဲနေရာပြန်ချထားပေးပါမလားသူတို့ဘဝလုံခြုံစိတ်ချရပါမလားစတဲ့မိန်းကုံးတွေပေါ်ပေါက်တာမျိုးတော့ရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လက်ခံရေးအစဉ်နဲ့ဖြစ်နေပြီလို့အမြဲတစေပြောဆိုနေပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောဆိုတာကတော့ရှင်းရှင်းလင်းလင်းရှိမနေပါဘူး။ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်မပို့နိုင်သေးတာဟာဒုက္ခသည်တွေကိုယ်တိုင်ကမပြောင်းရင်သေးလို့လား။ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်အပါအဝင်သူတို့တောင်းဆိုတာတွေမရလို့လား။ကုလသမဂ္ဂငြိမ်းချမ်းရေးတက်လို့မျိုးနေရာချထားပေးမှုမရှိရင်ပဲမပြောင်းတော့ဘူးလား။စသဖြင့်မချင်းလင်းပါဘူး။ဒါပေမဲ့အမြဲတစေမြန်မာအစိုးရကိုပဲအပြစ်ပုံချလေရှိနေတတ်ပါတယ်။တကယ်တော့ဒုက္ခသည်တွေပြန်ပို့ရေးကိစ္စတကယ်ပြန်လို့တဲ့သူတွေသူတို့ဆန္ဒနဲ့သူတို့ပြန်တာကိုဘင်္ဂလားဒေ့ရှ်အစိုးရကအကောင့်ထဲပေါ်ပေးဖို့လိုပါတယ်။အဲ့ဒီလူကစပြီးအကောင့်ထဲပေါ်လိုက်တာနဲ့မြန်မာအစိုးရဘက်ကလက်ခံရေးဆောင်ရွက်နေတဲ့အစီအမဘာအားနည်းချက်တွေရှိနေတယ်လဲဆိုတာထောက်ပြနိုင်ပါတယ်။ထပ်ပြီးဆွေးနွေးတောင်းဆိုနိုင်ပါတယ်။ယာယီစခန်းတွေမှာပဲအကြကြီးထားထားသလားသူတို့နေထိုင်ခဲ့တဲ့ရွာတွေနဲ့ဝေးရာမှာထားသလားမြန်မာအာဏာပိုင်တွေရဲ့ဖိနှိပ်မှုခံရသလားစသဖြင့်ကုလသမဂ္ဂလိုအာဆီယံလိုအဖွဲ့တွေကိုစောင့်ကြည့်ရန်ရာတွေထားပြီးထောက်ပြနိုင်ပါတယ်။လက်ရှိအခြေအနေကတော့အဲ့ဒါလိုဖြစ်မနေပါဘူး။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာ မြန်မာအစိုးရကိုအပြစ်တင်စကားတွေအမျိုးမျိုးပြောပြီးနိုင်ငံရေးအမျက်ထုတ်တာတွေလုပ်နေကြပေမဲ့ဒုက္ခတွေပြန်ပူရေးတကယ်တက်တက်ကြွကြွလုတ်ကြိမ်ဆောင်ရွက်တာမတွေ့မြင်ကြပါဘူးအခုဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတွေစခန်းတွေမှာနေထိုင်ရတာဘယ်လောက်ခက်ခဲဒုက္ခရောက်နေကြောင်းဒုက္ခတွေကိုယ်တိုင်ပြောဆိုလာနေကြပါပြီမကြခင်
ဒုက္ခတွေပြန်ပူရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကမဆိုင်မတွဆောင်ရွက်သင့်နေပြီဖြစ်ပြီးနောက်ဆက်တွဲပေါ်ပေါ်လာတဲ့အခက်အခဲပြဿနာတွေကိုကုလသမဂ္ဂလိုအာဆီယံလိုအဖွဲ့အစည်းကိုကြားမှာထားပြီးမြန်မာအစိုးရနဲ့ပူးပေါင်းဖြေရှင်းသွားသင့်ပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။